Syria ဆိုရနဲ့သဘုံတွေကြားရယူထားတဲ့သဘောတူညီချက်အရနှစ်ဖက်အဖွဲ့အစည်းတွေပူးပေါင်းပြီးသဘုံတွေထိန်းချုပ်ထားတဲ့မျိုးလေးမျိုးကအရသာပြည်သူတွေနဲ့သဘုံတွေကိုမျိုးရင်းကရွှေ့ပြောင်းတာတွေစတင်လှုပ်ဆောင်နေပါတယ်အတိုက်ခံတွေထိန်းချုပ်ထားတဲ့ Damascus မြို့တော်အနီးကမဒီးနဲ့ဇဘာဒါနီမြို့တွေမှာဒီကနေ့မျိုးရင်းကနေထွက်ခွာသူတွေအပြည့်ပါတဲ့ဘတ်စကားဒါဇင်နဲ့ချီရှိပါတယ်တစ်ချိန်တည်းမှာပဲအစိုးရလိုလားတဲ့ဖွာနဲ့ကဖရယာမြို့တွေမှာလည်းဒီသက်ကန်တွေထောင်တဲ့ချီမျိုးရင်းကနေထွက်ခွာပြီးတော့ Syria ဆိုရထိန်းချုပ်နေပြီးအလက်ပိုကိုရွှေ့ပြောင်းဖို့စောင့်ဆိုင်းနေကြတာပါအစိုးရနဲ့သဘုံအဖွဲ့တွေအကြသဘောတူညီချက်အရဒီမျိုးလေးမျိုးကလူပေါင်း3000ကျော်ကိုမျိုးရင်းကနေကယ်ထုတ်သွားဖို့ဖြစ်ပါတယ်ဒီလိုလှုပ်ဆောင်မှုတွေစတင်နေတဲ့အကြောင်းပြတဲ့ချီဆိုင် Syria လူခွင့်စောင့်ကြည့်လေးလာရဖွဲ့ကအတည်ပြုပါတယ် Syria ဆိုရတပ်ဖွဲ့တွေဟာပြီးခဲ့တဲ့သတင်းပတ်ထဲလူတွေအများပြားတိဆုံးခဲ့တဲ့ဒါရုလက်နက်နဲ့တိုက်ခိုက်ခဲ့တယ်ဆိုတဲ့ဆက်ဆက်ချက်တွေကြကြပြပြထွက်ပေါ်နေချိန်မှာသမရဘရှားအဆက်ကတော့ဒီပေါ်မှာဆက်ပြီးတော့ငင်းဆန်နေတဲ့ဖြစ်ပါတယ်အဆက်ဆူရတပ်ဖွဲ့တွေကရုရှားဆူရနဲ့ပူးပေါင်းပြီးတော့အရသာပြည်သူတွေပေါ်မှာတိုက်ခိုက်မှုတွေတိုးမြင့်လှုပ်ဆောင်နေပြီးနိုင်ငံတကာအတိုင်းအဝန်းကိုစိန်ခေါ်နေတယ်လို့လည်းလူခွင့်ရေးစောင့်ကြည့်လေးလာသူတွေကပြောပါတယ်ခင်ဗျာ